Islamic State စစ်သွေးကြော်တွေပြစ်မှတ်ထားတိုက်ခိုက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုအကာအကွယ်ပေးချဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲတဲ့ Zayed Raed Al Hussein ကပန်ကြားလိုက်ပါတယ်။ Islamic State စစ်သွေးကြော်တွေလှုပ်ရှားနေတဲ့နိုင်ငံအလုံးဟာသွေးနဲ့ဖုံးလွှမ်းခဲ့တယ်လို့ရန်လုံးမုန်းတွေးမှုတွေနဲ့အချိန်နှီးဆုတ်ဝါနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲအဖြစ်နဲ့ဂျနီဗာမှာပထမဆုံးပြောကြားတဲ့မိန့်ခွန်းမှာ Mr. Zayed ကပြောကြားခဲ့ပါတယ်။ဒီ Islamic State စစ်သွေးကြော်အဖွဲ့ဟာစီးရီးယားရှေ့ပိုင်းဒေသအတော်များများကိုရောအီရတ်နိုင်ငံအနောက်ပိုင်းတခွင်မှာရောနယ်မြေပိုင်းခြားမှထားပဲ Islam နိုင်ငံထူထောင်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။ဒီအဖွဲ့အတ္တမလူသစ်စုဆောင်းမှုရောလိင်မှုဆိုင်အကြမ်းဖက်မှုတွေကိုပါခံနိုင်ရခြေရှိတဲ့ကလေးငယ်တွေနဲ့ပြင်းပြင်းထန်ထန်ကန့်သတ်မှုတွေလောက်တာခံရနိုင်တဲ့အမျိုးသမီးတွေအတွက်အကာအကွယ်တွေပေးနိုင်အောင်အတွက်ကြိုးစားဖို့အရေးတကြီးလိုအပ်နေပါတယ်လို့ Mr. Zayed ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပြောပါတယ်။လက်ရှိမှာအချိန်မီအစုလိုက်ပြုံလိုက်တပ်ဖြတ်မှုမရင်းကျင်မှုနဲ့နှိပ်စက်မှုတွေအပါအဝင် Islamic စစ်သွေးကြော်တွေရဲ့ကိုထိလက်ရောက်အကြမ်းဖက်မှုတွေဟာလူငယ်စုတွေနဲ့ဘာသာရေးအဖွဲ့တွေပေါ်မှာကျူးလွန်နေတာဖြစ်တယ်လို့လည်းပြောပါတယ်။